မုံမြင့်နဲ့မော်လမြိုင်နဲ့ချောင်းဆုံမြို့နယ်ဆက်သွယ်ထားတဲ့မကြခင်ပြီးစီးတော့မဲ့တန်လွင်မြစ်ပေါ်ကတံတားကိုပို့ချုပ်အောင်စံတံတားလို့နာမည်ပေးဖို့ပြည်သူ့လွတ်တော်ကဆုံးဖြတ်လိုက်တဲ့အပေါ်ဝေဖန်မှုတွေမြင့်တက်နေပါတယ်။ပြည်သူ့အစိုးရလို့သတ်မှတ်ခံထားရတဲ့ NLD ပါတီဦးဆောင်တဲ့လွတ်တော်ကြီးအနေနဲ့ဗဟိုချုပ်ကိုင်မှုမြင့်တက်နေပြီးတော့အာဏာစနဲ့လွတ်တော်တခုလို့ဝေဖန်တာရရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းကမမေခါကတင်ပြထားပါတယ်
။မကြခင်ပြီးစီးတော့မဲ့တန်လွင်မြစ်ပေါ်ကဒီတံတားဟာပေ1900ကျော်ရှိပြီးမော်လမြိုင်နဲ့ချောင်းစုံမြို့နယ်ကိုဆက်သွယ်ထားတာပါ။ဗိုလ်ချုပ်အောင်ဆန်းတရားဆိုပြီးအမိပေးဖို့ NLD အစိုးရတဲ့လက်ထက်မှာကြိုးပမ်းရာကနေဒေသခံတွေရဲ့ဆန္ဒပြတန်ကွက်မှုတွေကြောင့်ဒီတရားဖွင့်ရက်ကိုတော့ရွှေ့ဆိုင်ထားရပါတယ်။တရားအမိကိစ္စကိုပြည်သူ့လွတ်တော်မှာဒီကနေ့မဲခွဲပြီးဗိုလ်ချုပ်အောင်ဆန်းတရားလို့အမိပေးဖို့ဆုံးဖြတ်ခဲ့တာပါ။ဒီအပေါ်မှာပြည်သူ့လွတ်တော်ကဝေဖန်မှုတွေရှိခဲ့တာဖြစ်ပါတယ်။ကျန်းခိုင်ရေးပါတီကမင်းကင်းမြို့နယ်ပြည်သူ့လွတ်တော်အမတ်ဥမောင်မြင့်ကတော့လွတ်တော်အနေနဲ့အလုံးလုံးစရာရှားနေသလားလို့ပင်မေးခွန်းထုတ်ရမလို့တောင်ဖြစ်နေတယ်လို့ဝေဖန်ပြောဆိုလိုက်ပါတယ်
။ဘုံရိုးထဲမှာဆိုလို့ရှိရင်ရာဇဝတ်တို့လူဒီဒီယာကြီးစောပုတို့လူဗညာတရတို့လူဒီရဲကောင်းတွေထဲမှာဆိုလို့ရှိရင်လည်းလက်ကွန်းအင်းအေမွန်တရာသမိန်တရာဒီရဲကောင်းတွေရှိတယ်။ဘုရားစေချဲ့တွေကိုဒီပွားကြီးကအတုခဲ့တဲ့ဘုရားအောက်လို့ဘုရားစ်တွေလည်းရှိတယ်။ဒီဘက်ချက်မှာဆိုရင်လည်းကြိုင်နိုင်တမ်းလာလို့မြတ်သူဝင်လို့လူတွေရှိတယ်။နောက်ဆုံးကသမိုင်းကူးရောရှိသေးတယ်။အဲဒီလူတွေကကြိုက်တဲ့နာမည်ပေးဒါပဲကျွန်တော်တို့ကထောက်ခံတယ်ဆိုတာကိုပြောချင်ပါသေးတယ်။ဒါပေမဲ့ဘုကျော်ဆန်တရားလို့အခုလိုဒီတရားတမန်တရားလေးကိုဒီကြ900လောက်ရှိတဲ့တရားလေးကိုနာမည်ပေးရဆိုတာကတော့ဒါဟာဘုကျော်ဆန်ကိုတစ်ခါတတ်တယ်လို့သူတွေလို့ကျွန်တော်တို့ကတော့မထောက်ခံဘူး
။ဒီပြင်တက်မတော်သားလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဘုံမှုစောစောမိုးကလည်းပြည်သူဆန္ဒနဲ့အညီဒေတာကိုအစွဲပြုကအမိပေးဖို့ထောက်ပြဆွေးနွေးသွားပါတယ်ဒေတာခံတွေနဲ့မွန်လူမျိုးတွေဘက်ကတော့ဒေတာခံတွေနဲ့မွန်လူမျိုးတွေဘက်ကတော့ဗိုလ်ချုပ်ဆန်းမှုလေးစားမှုမရှိတာမို့မဟုတ်ပဲတိုင်းရင်းသားများရဲ့သဘောထားကိုအတိမတ်ပြုဖို့ရည်ရွယ်ထားတာမို့အခုလိုကန့်ကွက်ရတာဖြစ်တယ်လို့ပြောပါတယ်ချောင်းဆောင်ဒေတာခံတဦးဖြစ်တဲ့နိုင်တင်ညွန့်ကတော့တရားနာမည်ပေးမှုနဲ့ပတ်သက်လို့အစိုးရဘောအခုလိုဝေဖန်သွားပါတယ်
ဟုတ်ကဲ့ကြာပြတိုင်းရင်းသားတွေပေါ့သူတို့ကသဘောထားမကြည့်ဘူးဆိုတာသင်္ကေတရရှိနေမယ်တွေ့နေမှာမူရင်းနာမည်ရှိတယ်တို့ဘုကျုံဆန်းနာမည်ကွန်ပျူတာနဲ့ခြားနေရတယ်ညာကြီးမြောက်များစွာရှိနေပါတယ
်ဒီလိုပြည်သူ့လွတ်တော်ဘက်ကမဲခွဲဆုံးဖြတ်လိုက်တဲ့အပေါ်မှာမွန်ပြည်နယ်လွတ်တော်ဒုဥက္ကဋ္ဌဖြစ်တဲ့ဒေါက်တာအောင်နိုင်ဦးကတော့ပြည်သူ့လွတ်တော်ရဲ့အဆုံးအဖြတ်နဲ့ပတ်သက်ပြီးအခုလိုပြောဆိုလိုက်ပါတယ်
ဘယ်လိုပြောမလဲဒီပါတီအဖွဲ့အစည်းတစ်ခုရဲ့လောက်သွားတဲ့မူဝါဒသဘောပါတဲ့ဒီအစိုးရလို့ဒါကျွန်တော်တို့ကနားလည်သဘောပေါက်မိတာပေါ့ဆိုတော့တကယ်တမ်းအဲ့လိုဒီဆက်ရွေးကြည့်လို့ဘာလို့ရင်းဒီမျိုးတိုင်းရည်ရစီရောက်မဆိုရင်တော့ကျွန်တော်ချစ်ချစ်ရင်းနေရတာအရေးကြီးတယ်ဖယ်ဖယ်ရေးလို့ပြောရင်ပြည်နယ်တွေရဲ့ဒီကိုစံပြောက်တွင်တွေကိုလည်းတိုးပြပေးဖို့လုပ်တယ်အစိုးရလည်းပဲတကယ်ဒီအသေးမွားကိစ္စတွေကသာတကယ်တမ်းကျတော့ပြည်နယ်တွေရောဒီဒေသခံတွေရဲ့အဆုံးပြတ်ရရင်ပုဂ္ဂိုလ်ဦးစားပေးတာထက်ဘဝနေတဲ့ဆုံးဖြတ်တယ်ဆိုတဲ့ပုံစံမျိုးသွားနေတာအမြဲတမ်းကိုယ်တွေ့ရတဲ့အနေအထားမျိုးရှိတာပေါ့
ဖီအားတစ်ခုအနေနဲ့ဒီလိုအမိပေးဖို့အစိုးတင်သွင်းတာဖြစ်တယ်လို့ဝေဖန်မှုတွေရှိနေတဲ့ဒီတံတားနဲ့ပတ်သက်ပြီးပြည်သူ့လွတ်တော်မှာအစိုးတင်ခဲကဝေဖန်မှုတွေတော်တော်လေးမြင့်တက်ခဲ့တာပါခေဆက်ဆက်အာနာရှင်လက်ထက်ခေဆက်ဆက်အာနာရှင်လက်ထက်မှာတော့တံတားတွေတိစောက်ခဲ့စဉ်တံတားနံပါတ်တွေပေးခဲ့တုန်းကသဆိုင်ရာဒေတာတွေရဲ့ဒေတာကိုစားပြုအမိတွေပဲပေးခဲ့တာဖြစ်ပြီးအခုလိုပြည်သူအစိုးရလက်ထက်မှာပြည်သူဆန္ဒကိုဖီဆန်ပြီးပေးဖို့လုပ်တဲ့အပေါ်ဝေဖန်မှုတွေကပိုပြီးမြင့်တက်ခဲ့တာဖြစ်ပါတယ်ဒီလိုဝေဖန်မှုတွေရှိနေတဲ့တံတားနဲ့ပတ်သက်လို့ဒီကနေ့ပြည်သူ့လွတ်တော်မှာဗိုလ်ချုပ်အောင်ဆန်းတံတားလိုအမိပေးဖို့ဆွေးနွေးခဲ့တာမှလည်း NLD ပါတီဝင်တွေကသာထောက်ခံဆန္ဒပြုခဲ့တာဖြစ်ပါတယ်ရှင်